VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရခြင်းကျွန်မဆုမြတ်ပါမှာမြန်မာနိုင်ငံမှာ November 7ရက်ကျင်းပတော့မယ့်ရွေးကောက်ပွဲကြောင့်ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ချိုးတင်မဲဆန္ဒပေးနိုင်ဖို့ရွေးကောက်ပွဲကော်မရှင်ကစက်မှတ်ထားတဲ့ပုံစံ15ချောက်ဟွာတင်ဖို့ထိုးပါတယ်ကိုရောက်နေတဲ့နိုင်ငံတွေကတန်ယုံတွေစီကိုပေးဖို့လျှောက်ထားရမယ်ပုံစံ15ချောက်ဟွာတွေကို online ပေါ်မှာအရွယ်တကူဖြည့်ပြီးတော့တင်နိုင်ဖို့အတွက်စင်ကာပူအခြေစိုက်မြန်မာလူငယ်တွေက online ချောက်ဟွာအဖြစ်နဲ့အသွင်ပြောင်းဖန်တီးပေးထားပါတယ်စင်ကာပူမလေးရှား China တောင်ကိုရီးယားဂျပန် Australia Britain American နဲ့အိန္ဒိယနိုင်ငံတွေမှာရောင်းနေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့မဲပေးကြမယ်လို့နာမည်ပေးထားတဲ့ website ပေါ်မှာချိုတင်မဲချောက်ဟွာပုံစံ15ကိုဖြည့်ပြီးတော့သက်ဆိုင်ရာတန်ယုံတွေစီကိုကြားရိုက်ပေးပို့နိုင်အောင်လို့စီစဉ်ပေးထားတာပါမဲပေးထားမယ် website ဖြစ်လာဖို့စတင်အတွေ့အပေါ်သူကတော့စင်ကာပူမှာနေထိုင်အလုပ်လုပ်နေတဲ့ကိုအလက်ဇန်ဒါအောင်ဖြစ်ပါတယ်။ American Britain အိန္ဒိယနိုင်ငံတွေမပါသေးဘဲ6နိုင်ငံပဲရှိသေးချိန်မှာမေးမြန်းထားရဲ့ဆိုတာကိုအသေးစားပြောချင်ပါတယ်ရှင်
။ COVID ကာလအတွင်းမှာအလုံးပြည့်အတိုင်းပဲတွားရေးလာရေးခက်ခဲတဲ့အတွက်ကြောင့်ပုံစံ15တင်ဖို့အဆင်မပြေလို့မတင်ရလို့နေမထင်ရလို့မရှိရလေအောင်ကျွန်တော်တို့ပြည်ပရောက်မြန်မာနိုင်ငံသားများအားလုံးအလွယ်တကူအခြေကုံတက်တာဆိုတာဖြင့်ပုံစံ15ကိုများများတင်ပြီးလေးပေးလေးနေကြရင်လည်းများများပေးနိုင်အောင်ဆိုတဲ့အဓိကရည်ရွယ်ချက်နဲ့လုပ်ခဲ့တာဖန်တီးခဲ့တာပါအမ
နိုင်ငံရခြားရောက်နေကြတဲ့မြန်မာနိုင်ငံသားတွေအွန်လိုင်းပေါ်မှာပုံစံ15ရှောက်ပါဖြစ်နိုင်ဖို့အတွက်ဝိုင်းဝန်းဆောင်ရွက်သူစုစုပေါင်းက12ယောက်ရှိပြီးတော့အားလုံးကအွန်လိုင်းပေါ်မှာပဲစုစည်းမိခဲ့ကြတာဖြစ်ပါတယ
်အွန်လိုင်းကနေပြီးတော့ meeting နေ့တိုင်းနေ့ပါပေါ့နေ့တိုင်းနေ့ပါ meeting ခေါ်ခဲ့တယ်ဘာခက်ခဲတွေရှိတယ်ဘယ်လိုမျိုးအကောင်အထည်ပေါ်မယ်ဆိုပြီးတော့တိုင်းနေခဲ့ပါလေ။ဟိုအခက်ခဲတော့ရှိခဲ့ပါလေ။ဒါပေမဲ့အကုန်လုံးစိတ်သူကိုယ်သူနဲ့တော်ဖြတ်ခဲ့လို့ဒီချိန်မှာမဲပေးတာမယ်။အခွဲကနေပြီးတော့အောင်မြင်မြင်နဲ့ဖန်တီးပေးနိုင်ခဲ့တာပါအမ
။တရားနဲ့တရားဟိုမျက်နှာချင်းဆိုင်တွေ့လို့မရတဲ့အခြေအနေဒီမှာအွန်လိုင်းပေါ်ကနေပြီးတော့ပဲအဲ့လိုမျိုးလုပ်ကြရတဲ့နောက်အချိန်ကလည်းခတ်တူတူအတွင်းမှာလုပ်ကြရတဲ့အခါမှာရောဘလော့ထီပေါ့နော်ဒါဟိုစိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောလို့ရလဲရှင
်။စိန်ခေါ်မှုပိုင်းရောက်ဒီပလော့မင်းအပိုင်းမှာလည်းခက်ရှိပါလေ။ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့ကပထမဦးဆုံး online submission ဒါကပထမဦးဆုံး pilot project ဆိုကျွန်တော်တို့ပြောလို့ရတယ်။အခုဒီမှာ online ကိုအသာထုတ်တဲ့အချိန်မှာကျွန်တော်တို့အနေနဲ့စိန်ခေါ်မှုကတော့သက်ဆိုင်ရာတန်ယုံအသီးသီးကကျွန်တော်တို့ရဲ့ online ကိုလက်ခံပမလားဆိုတဲ့ဟာပါကျွန်တော်တို့အနေနဲ့ challenge ဖြစ်ခဲ့ပါတယ
်။အခုဆိုရင်ဒါနိုင်ငံ6နိုင်ငံမှာဒီလိုမျိုး online ကနေ form တင်ပြီးဖြည့်လို့ရတဲ့အခါကျတော့တခြားနိုင်ငံတွေကတန်ယုံနေရောကို Alexander တို့လုပ်ထားတဲ့ website ကနေပြီးတော့ဖြည့်တဲ့ form မျိုးလက်ခံမယ်လို့ရောဘယ်လိုမျိုးအာမခံချက်ယူထားလဲရှင့်။
အော်လောလောဆယ်တော့စင်ကာပူတန်ယုံကကျွန်တော်တို့မဲပေးကြမယ် online submission ကိုအတိမတ်ပြုတယ်အတိမတ်ပြုတယ်ကြံလက်ကျန်နိုင်ငံတွေကတော့အခုချိန်ပြီးတော့တုတ်ပြန်မှုကမရသေးဘူးထို့တော်လည်းပဲကျွန်တော်တို့ရဲ့ online submission ကသူတို့လိုချင်တဲ့အချက်လက်နဲ့ document တွေကိုပေါအောင်ရေးဆွဲထားတဲ့အတွက်ကြောင့်သူတို့အနေနဲ့ကျွန်တော်တို့ရဲ့ပုံစံ15 online submission ကိုလက်ခံမယ်လို့ညွှန်လင်းမိပါတယ
် online form ဖြစ်နိုင်ဖို့ဒီပြည်ညာပိုင်းကပံ့ပိုးကူညီခဲ့တဲ့IT နည်းပညာရှင်တွေကစင်ကာပူအခြေစိုက် software developer ကိုကဲဗင်ဂျော်ကလည်းသူတို့အနေနဲ့အလွယ်ကူဆုံးဖြစ်အောင်လုပ်ပေးထားတယ်လို့ရှင်းပြပါတယ်
။ကျွန်တော်တို့ရဲ့ target audience ကကျွန်တော်တို့က mobile ကနေတုံးတဲ့ audience ကိုပို့သွားတဲ့အတွက်ကျွန်တော်အဓိကတော့ mobile နဲ့ပြီးတော့လည်းကူတုံးလို့ရအောင်ကျွန်တော်လုပ်ပေးထားပါတယ်။အရင်နည်းပညာနဲ့မြင့်ကြီးတဲ့လူတွေပါနိုင်တယ်။အဲ့လူတွေအတွက်ကျွန်တော်တို့ကစဉ်းစားပြီးတော့ပုံစံ15ပုံမှာပါတဲ့fee လေးတွေပေါ့အဲ့ data လေးတွေအကုန်လုံးကျွန်တော်တို့ကဒီ mobile phone ပုံမှာမြင်ရဖို့ပေါ့ပြီးသွားလို့ရှိရင်ဒီဟာလေးသူတို့ဖြစ်ပြီးသွားလို့ရှိရင်သူတို့အနေနဲ့ဖောင်ဆက်တန်ရုံတစ်ခါတည်းမပို့ရင်သူတို့အရင်ဆုံး preview ပြန်ကြည့်လို့ရဖို့ပေါ့ပြီးသွားရင်သူတို့မှားတယ်ဆိုရင်တင်ပြလို့ရဖို့ဒီလူလေးတွေကအစားသူတို့ရိုးရိုးလေးပဲစဉ်းစားပြီးတော့design ဆက်ခဲ့တာပါခင်ဗျာအဲ့
တော့အဲ့လို form ဖြည့်တဲ့နေရာမှာရောဖြည့်တဲ့သူတွေအတွက်တိကျတဲ့မဖြစ်မနေလုပ်တဲ့အချက်တရားဘာလဲဆိုတာနည်းနည်းလေးအဲ့ဒါ step by step ပြောပြပါလား
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အရင်ဆုံးကျွန်တော်တို့ရဲ့ website ကိုဝင်လိုက်ပြီဆိုတာနဲ့ personal data protection lawyer ကျွန်တော်တို့တတ်မှတ်ထားတဲ့တခြားနိုင်ငံတွေကလည်းတတ်မှတ်ထားတဲ့ဥပဒေတွေရှိတယ်။အဲဥပဒေတွေကိုကျွန်တော်တို့ကသဘောတူပါတယ်ဆိုတော့အချက်လက်ပေါ့နော်အဲ့ဒါတွေကျွန်တော်တို့ကမြန်မာလိုဘောအင်္ဂလိပ်လိုကျွန်တော်တို့ရဲ့ landing page မှာကျွန်တော်တို့ကြားထားပါတယ်ခင်ဗျာပထမဆုံးတော့ဒီနိုင်ငံယူရတယ်ပေါ့နော်နိုင်ငံယူပြီးတော့လည်းသူဒီ form data တွေမဖြည့်ခင် PDP information ကိုကျွန်တော်တို့က agree ဖြစ်ပါတယ်ဆိုတော့ချက်ပေါက်လေးကိုသူက on ပြီးတော့မှဒါကျွန်တော်တို့နောက်တစ်ဆင့်သူတို့ search ပါလို့ရပါတယ်ခင်ဗျာ။အဲကောင်ပြီးသွားတော့မှကျွန်တော်တို့ form 15ပုံမှာပါတဲ့ data တွေအကုန်လုံးအတိုင်းနဲ့ဟိုမှာဆိုနာမည်ဘယ်တိုင်း data ကြီးကိုသူတို့လိုချင်တာလဲစတဲ့ information ပေါ့နော်။အဲဒီ information တွေကမဖြစ်မနေဖြည့်ရမယ့် data တွေပေါ့။အဲ့ data တွေအကုန်လုံးသူတို့ကဖြည့်ရပါတယ်။မဖြည့်ဘဲနဲ့သူကြော်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကနောက်တစ်ဆင့်သူတို့ sub လုပ်ခင်မပေးထားပါဘူးခင်ဗျာ။နောက်ပြီးတော့ဒီ form ဖြည့်တဲ့ပုံစံနဲ့ပတ်သက်ပြီးတော့ ကျွန်တော်တို့ Facebook group ကနေပြီးတော့လည်းကျွန်တော် video tutorial လေးတွေဘယ်လိုဖြည့်ရမလဲအားလေးတွေအစားကျွန်တော်တို့တင်ပြထားပါတယ်ခင်ဗျာ user friendly ဖြစ်အောင်ရယ်ကျွန်တော် form ဖြည့်တဲ့လူတွေတကယ်လို့ဘယ်လိုဖြည့်ရမလဲဆိုတဲ့အပိုင်းဆိုတော့အဓိကထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးထားတာပါခင်ဗျာ
အဲ့မှာတခုမေးချင်တာပေါ့နော်ဒီ form ဖြည့်တဲ့အခါမှာဒီဖြည့်တဲ့လူတွေရဲ့ကိုယ့်ရဲ့ကိုယ့်ရဲ့အချက်အလက်တွေပါတယ်နောက်တစ်ခုကကြတော့ passport ဟို copy လိုမျိုးဓာတ်ပုံတွေပါ attachment အနေနဲ့တွဲဖြည့်ရတာမျိုးပါတယ်လေဆိုတော့အဲ့ဒီဟာတွေကိုလုံခြုံဖိတ်ချမှုရှိအောင်ကိုဘလောက်ထိကိုကယ်ဗင်တို့ဘက်ကနေလုပ်ပေးထားပါလဲရှင်ဘာဖြစ်လို့လဲဆိုတော့ဒီဟာတွေကကိုနဲ့ပတ်သက်တဲ့ကိုကြီးအချက်အလက်တွေဆိုတော့လေဒီဟာတွေကိုမပေါက်ကြားသွားအောင်အထီရောဘလောက်ထိလုံခြုံအောင်လို့အာမခံချက်ပေးနိုင်ပါလဲရှင်
ဟုတ်ကဲ့ကျွန်တော်တို့ဘက်ကတော့ဒီပုံမှန် standard procedure ပေါ့နော်ဒီကျွန်တော်တို့လူပညာပိုင်းမှာ standard ဖြစ်တဲ့ procedure အတိုင်းကျွန်တော်တို့ကဒီ design ရေအကုန်လုံး encrypt လုပ်ထားတာရှိတယ်။ပြီးတော့ကျွန်တော်တို့ဒီစက်မှတ်ထားတဲ့ file တွေအကုန်လုံးတန်ရုံးကိုကျွန်တော်တို့ကဒါရိုက်တန်ဖို့ပေးရပါတယ်။ဟိုကျွန်တော်တို့ရှင်မှာတော့ limit တိုင်းတော့တက်တက်တော့ store လုပ်ထားတာမရှိဘူးခင်ဗျာ။ကျွန်တော် attach လုပ်တဲ့ဟာတွေအတွက်ကျွန်တော်တို့ခဏတိန်းထားတဲ့ဟို temporary ပေါ့နော်ဒီတိန်းထားတဲ့ file တွေတော့ရှိတယ်။ဒါပေမဲ့သူကလည်းပြီးသွားတာနဲ့ file ကို attach လုပ်ပြီးပို့ပြီးသွားတယ်ကျွန်တော်နောက်ပိုင်းမှာ automatic ပေါ့နော်ချက်ပိုက်တဲ့ job တွေရှိပါတယ်အဲ job တွေလည်းသူအလုပ်လုပ်ပါတယ်အဲကျွန်တော်တို့ရှိမှာတော့ဒီ physically ကျွန်တော်တင်ထားတဲ့ဟာမျိုးတော့ကျွန်တော်အချိန်တိုင်းတာတခုတော့ရှိတာပေါ့နော်ဒါကလည်းကျွန်တော်လူတိုင်းတော့ access လုပ်ခွင့်မရှိပါဘူးခင်ဗျာအဓိကကတော့တန်ရုံးကနေပြီးတော့ဟိုတချို့ data တွေကိုတော့ request လုပ်လာခဲ့ရင်ကျွန်တော်တို့ကအဲတန်ရုံးကိုပဲကျွန်တော်ကပေးလိုက်တာပါခင်ဗျာကျွန်တော်တို့တယောက်မှဝင်ကြည့်လို့လည်းမရပါဘူးခင်ဗျာဒီ data တွေအကုန်လုံးကလေ
ဆိုဒီပုံစံဆန်ကားကိုဖြည့်ကျင်နေဆိုရင်ကိုကဝင်ပြီးတော့ဖြည့်ပြီးရမယ်ဆိုတော့ပြောသလိုဆိုလို့ရှိရင်တန်းပြီးတော့သူကအတန်ရုံးကိုဒီ form ကိုပို့ပေးလိုက်တဲ့သဘောဖြစ်သွားတာပေါ့
ဟုတ်ပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ကတန်ရုံးရဲ့ email address တွေကိုကျွန်တော်တို့က collect လုပ်ထားပါတယ်ကျွန်တော်တို့ဒီတက်ဆိုင်ရာစင်မှုဆိုင်စင်မှုတန်ရုံးကမဲပေးလို့ရတဲ့ email address ပေါ့နော်ပြီးလို့ရှိရင်တခြားနိုင်ငံတွေရဲ့တက်ဆိုင်ရာemail address တွေကိုကျွန်တော်တို့က form ဖြည့်ပြီးတာနဲ့ပုံစံဆန်ကားနဲ့သူတို့ရဲ့ attach လုပ်လိုက်တဲ့ဒီ passport ဒါမှမဟုတ်လို့ရှိရင်သူတို့ရဲ့နေထိုင်ကြောင်းထောက်ခံတာပေါ့နော်အဲသူတို့တချို့နိုင်ငံတွေကကြာတော့ visa attachment လိုပါတယ်ခင်ဗျာဥပမာဆိုလို့ရှိရင် South Korea တို့နောက် Japan တို့ဆိုလို့ရှိရင် visa attachment လိုတဲ့အတွက်သူကနောက်ထပ် option တစ်ခုပေါ့နော်အဲ attachment တွေအကုန်လုံးသူက attach လုပ်ပြီးရတယ်ကျွန်တော်တို့ရှိမှာ store လုပ်ထားတာမရှိဘဲနဲ့ကျွန်တော်တို့ကသက်ဆိုင်ရာတန်ရုံး email တန်ပို့ပေးရပါခင်ဗျာ
ဒီတင်တဲ့ form မျိုးပေါ့နော်တန်ရုံးဘက်ကနေအကုန်လုံးလက်ခံမယ်ဆိုတဲ့ဟာမျိုးကဘယ်လိုမျိုးအမှတ်ခံချက်ယူထားလဲရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့လက်ရှိကတော့စင်မူတန်ရုံးကနေပြီးတော့ကျွန်တော်တို့ရဲ့ဒီ map ပေးကြမယ် website ကို endorse လုပ်ပြီးတော့ကျွန်တော်တို့ရှိရလာတဲ့ data တွေအကုန်လုံးတန်ရုံးကိုယ်တိုင်ဝင်လက်ခံပေးနေပါတယ်ခင်ဗျာကျန်တဲ့တန်ရုံးတွေကတော့ကျွန်တော်တို့ဆက်သွယ်နေတာရှိရင်တော့စင်မူတန်ရုံးကလည်းကျွန်တော်တို့ကိုပြီးတော့ဒါတော့ကျွန်တော်တို့ရဲ့ PR team ကနေပြီးတော့ပြောပြပေးတာပေးတဲ့အချက်လက်ရပေါ့နော်တို့ဆက်လုံးစင်မူတန်ရုံးကနေပြီးတော့လည်းကျွန်တော်တို့တခြားနိုင်ငံတန်ရုံးတွေကိုကိုပြီးတော့ဆက်သွယ်ပေးနေပါတယ်လို့ပြောပါတယ်ခင်ဗျာလက်ရှိကတော့ကျွန်တော်တို့စင်မူတန်ရုံးကတော့ကျွန်တော်တို့ရှိရ website ကပို့တဲ့ data တွေအကုန်လုံးကိုကျွန်တော် processing လုပ်ပြီးတော့လက်ခံပေးနေပါတယ်ခင်ဗျာ
။မဲပေးထားမယ် website မှာပုံစံ15ရှာဟွာတင်နိုင်ဖို့ဤပညာအရာကူညီတဲ့တွေတွေကတယောက်ဖြစ်တဲ့ကိုကယ်ဗင်ဂျော်ဖြစ်ပါတယ်။သူတို့ website ပေါ်မှာ6နိုင်ငံကမြန်မာနိုင်ငံသားတွေအတွက်ပဲစီစဉ်ပေးထားခြင်းမှာမင်းမြန်ခဲ့တယ်ဆိုတာကိုအသေးချာပြောချင်ပါတယ်ရှင်။အဲ့ဒီ website ရဲ့လိပ်စာဆောင်လုံးပေါင်းကတော့ maepaykyamal.com ဖြစ်ပါတယ်။ကိုနေထိုင်နေတဲ့မဲဆန္ဒနဲ့ပြင်ပကိုရောင်းနေကြတဲ့မြန်မာနိုင်ငံသားတိုင်းအနေနဲ့ November 6ရက်ကျင်းပမဲ့ရွေးကောက်ပွဲမှာချူတင်ဆန္ဒမဲပေးနိုင်ကြဖို့အတွက်ပုံစံ15ရှောက်ပါတွေကိုတက်ဆိုင်ရာတန်ရုံးတွေစီကိုသတ်မှတ်ထားတဲ့အချိန်အမီမှန်မှန်တန်တန်ဖြည့်ပြီးတော့ပေးပို့ကြရမှာဖြစ်ပါတယ်ရှင်ကျွန်မဆွေမြတ်မောင်ပါ